ကာဇာဒေသကဆေးရုံမှာပေါက်ကွဲမှုအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်တင်းမာမှုတွေကြီးထွားနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးနိုင်ငံကိုဒီကနေ့ရောက်သွားပါပြီ။အမေရိကန်နဲ့ကာလရှည်ကြာမဟာမိတ်ဖြစ်လက်တွဲလာတဲ့အစ္စရေးကိုအားပေးကြောင်းပြသမဲ့ခီးစဉ်တွင်အစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပေမဲ့ဂျော်ဒန်နိုင်ငံမှာအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့အစီအစဉ်ကတော့ကာဇာဆေးရုံတိုက်ခိုက်ခံရမှုကြောင့်ပြည့်ပြည့်သွားပါပြီ။ဆေးရုံတိုက်ခိုက်မှုနဲ့ပတ်သက်လို့တော့အစ္စရေးနဲ့ဟားမတ်အပြန်အလှန်အပြစ်ဖို့နေကြပြီးဒေသရင်းမှာဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ်။ကာဇာမှာရှိတဲ့ဆေးရုံပေါက်ကွဲမှုတွေဟားမတ်စစ်သွေးကြွတွေကအစ္စရေးကိုလူသားစုအပေါ်ရာဇဝတ်မှုကျွလွန်နဲ့ဖက်စစ်အကြမ်းဖက်အစိုးရဖြင့်တုံ့နှုံးပြီးအပြစ်ဖို့ခဲ့ပါတယ်။ဒုက္ခသည်အများစုအပါအဝင်လူနာတွေကလေးတွေနဲ့အမျိုးသမီးယာနဲ့ချီတေကျေထိခိုက်ခဲ့ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ပါလက်စတိုင်းအာဏာပိုင်တွေကတော့လူ900လောက်သေဆုံးခဲ့ကြောင်းပြောဆိုထားပါတယ်။အစ္စရေးကာကွယ်ရေးတပ်ဖွဲ့ကတော့ပောက်ကွဲမှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ထားပြီးပါလက်စတိုင်း GHS အဖွဲ့ရဲ့ရော့ကက်တစ်ခုပြစ်မှတ်နဲ့လွဲချော်ပြီးထိမှန်ခဲ့တာပါလို့ပြောဆိုထားပါတယ်။ဒါပေမဲ့အဲ့ဒီ GHS အဖွဲ့ကတော့ဒီဆွဆွဲချက်ကိုငြင်းဆန်ထားပါတယ်။အမေရိကန်သမ္မတဘိုင်ဒန်ကတော့စေယုံပောက်ကွဲမှုတွေဝမ်းနဲ့ဒေါသထွက်မိကြောင်းအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကိုပြောဆိုခဲ့ပြီးတွေ့ရတဲ့အတိုင်းဆိုရင်အစ္စရေးလက်ချက်မဟုတ်ဘူးလို့လည်းပြောဆိုခဲ့ပါရှင်။